Welcome to the Voice of America in Burmese.
Washington of U.A. American Tangani. ကျွန်တော်မနက်ခင်းပါရှင်။ဝါရှင်တန်မြို့တော်ဗီအိုအေအမေရိကန်တန်ကန်နေ့ညချောင်းနေ့စဉ်အောက်တိုဘာလ20ရက်တောက်ကြနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 နာရီကနေ9:00 နာရီအထိလိုင်းနော်မီတာ 140လေးစင်နဲ့50တက်တိုင်းလာမီတာ 196စေရုံးကနေထုတ်လွှင့်ပေးနေပါပြီ။ အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သမ္မတလောင်းတွေရဲ့နောက်ဆုံးအကြိမ်စကားစစ်တိုးပွဲကိုမကြာခင်မှာစတင်တော့မှာဖြစ်ပါတယ်။အမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အောက်တိုဘာ20ရက်ကျတဲ့ပရင်းညနေ9:00နာရီမြန်မာစံတော်ချိန်အောက်တိုဘာ23ရက်တောက်ကြနေ့မနက်9:00နာရီခွဲမှာကျင်းပမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပမှာဖြစ်ပြီးရွေးကောက်ပွဲမတိုင်ခင်ရီပပ်ဘလီက စစ်တိုးပွဲမှာသူတို့နှစ်ဦးစလုံးတယောက်နဲ့တယောက်ထက်ထလဲလဲဂျားဖြတ်ဝင်ပြောခဲ့ကြတာဖြစ်ပြီးတမရထရမ့်ကဂျားဖြတ်ပြောတာပိုများပါတယ်အခုချင်းပါမယ်စကားစစ်တိုးပွဲမှာတော့တယောက်ကပြောနေရင်နောက်တယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှာဖြစ်ကြောင်းတီးချမ်းလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်တမရထရမ့်နဲ့ဂျိုးဘိုင်ဒန်တို့နှုတ်ကအကြောင်းအရာ6မျိုးအတွက်အစီအစဉ်မှုဖြစ်သူ NBC သတင်းဌာနကခရစ်စတန်ဝဲကာရဲ့မေးမြန်းချက်တွေကိုဖြေကြားမှာဖြစ်ပြီးသူတို့ဖြေကြားဖို့အတွက်ခွင့်ပြုထားတဲ့2မိနစ်တာကာလအတွင်းနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှာဖြစ်ပါတယ်။အခုလိုတစ်ဖက်နဲ့တစ်ဖက်အနှောက်အယှက်မရှိဘဲပြောကြတဲ့သဘောထားအမြင်တွေကိုရှင်းရှင်းလင်းလင်းသိမှအခုချိန်ထိဘယ်သူကိုမဲပေးရမယ်ဆိုတော့မဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေအတွက်အဆင်ပြေမှာဖြစ်ကြောင်းကော်မရှင်ကပြောပါတယ်။ဒီစကားဆက်တိုးပွဲကို Tennessee ပြည်နယ် Nashville ကဒမ်မောင်တက္ကသိုလ်မှာကျင်းပမှာဖြစ်ပြီးဆွေးနွေးမယ့်အကြောင်းအရာ6ခုကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအမေရိကန်မိသားစုတွေအရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေအပြင်ရာသီဥတုပြောင်းလဲမှုနိုင်ငံလုံခြုံရေးနဲ့ခေါင်းဆောင်မှုအပိုင်းတွေဖြစ်ပါတယ်။အခုကျင်းပတဲ့နောက်ဆုံးချိန်စကားစစ်ထုတ်ပွဲကို VOA ရဲ့အင်တာနက်ဆာမျက်နှာ Facebook နဲ့ YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်တွေအပြီးနိုင်ဝက်ချာမှာထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။လည်လည်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်သမ္မတဒေါနယ်ထရမ့်အမိရှင်းတင်သွင်းထားတဲ့အေမီကော်နီဘက်ရက်ကို Republican တွေချီးဆိုတဲ့အထက်လွှတ်တော်တရားရေးကော်မတီကချက်သပြေးနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပြီးဒါကိုအထက်လွှတ်တော်တရားလုံးနေနဲ့ဆက်ပြီးဆုံးဖြတ်ရမှာဖြစ်ပါတယ်။ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာအတွက်အစားထိုးခံရဖို့ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေခြင်းမျိုးမှာလှုပ်ဆောင်တာကို Democratic Party ကအကန့်ကွယ်ကြောင်းအထက်လွှတ်တော် Democrat ခေါင်းဆောင် Chuck Schumer ကထပ်လောင်းပြောကြားခဲ့ပြီးဒီရာထူးတဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲပြီးအနိုင်ရတဲ့သမ္မတကပဲရွေးချယ်တင်တယ်လို့ပြောပါတယ်။2016တုန်းကလည်းသမ္မတရွေးကောက်ပွဲမတိုင်ခင်တရားရုံးချုပ်တရားသူကြီးနေရာလက်လက်သွားတဲ့အတွက်အဲ့ဒီချိန်ကသမ္မတဖြစ်တဲ့ Barack Obama ကတရားသူကြီး Merrick Garland ကိုအမြင့်ဆုံးတင်သွင်းခဲ့တာဖြစ်ပေမဲ့နောက်တက်လာတဲ့သမ္မတကပဲရွေးချယ်တင်ချောင်းအလားတူအငင်းပွားခဲ့တာဖြစ်ပြီးရွေးကောက်ပွဲပြီးတဲ့အထိစောင့်ခဲ့ကြတာဖြစ်ပါတယ်။အခု Barack အတွက်တည်ပြုရေးလှုပ်ဆောင်ခြင်းဟာတိတ်ကိုအလောတကြီးနိုင်ပြီးပါတီဆွဲကြီးကြီးနဲ့လှုပ်ဆောင်တာဖြစ်တယ်လို့တရားရုံးချုပ်တရားသူကြီးအတွက်အနည်းဆုံးတင်သွင်းတဲ့တင်ဝင်လှုပ်ထုံးလုပ်ပြီးအ ਨੇ ပါဆုံးဖြစ်နေတယ်လို့လဲရှူမာကပြောပါတယ်။တင်းလာနေမှာနောက်ဆုံးမဲခွဲဆုံးဖြတ်နိုင်အောင်အထက်လွှတ်တော်တရားလုံးရဲ့မဲခွဲမှုကိုတင်းရင်းနေမှာချင်းပါဖို့အတွက်အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားတာဖြစ်ပါတယ်။နာဂိုနိုကာရပတ်ဒေတာအရေးနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ပေါ်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံခြားရေးဝန်ကြီးတွေဟာတောက်ကြနေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ Washington DC မှာတခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရာနဲ့ချီတဲ့တပ်သားတွေနဲ့အရသားတွေတေဆုံးကြတဲ့စက်တင်ဘာမှာစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေရပ်ဆဲစီဖို့အတွက်အရင်ကရုရှားဥဆောင်တဲ့နိုင်ငံတကာလက်တွဲဆောင်ရွက်မှုတွေမှာအမေရိကန်က Trump အစိုးရအဖွဲ့ပါပါဝင်လာတာပါ။အဇာဘိုင်ဂျန်ပိုင်းနယ်ထဲမှာရှိနေတဲ့ Nagorno-Karabakh ဒေသမှာနေထိုင်သူအများစုဟာအာမေးနီးယားအစိုးရပံ့ပိုးပေးနေတဲ့အာမေးနီးယားလူမျိုးတွေဖြစ်ပြီးသူတို့နှစ်ဖက်တိုက်ပွဲတွေရပ်ဆဲပြီးဆွေးနွေးပွဲစကောင်းပြန်ညှိနှိုင်းဖို့အမေရိကန်ဘက်ကပန်ကြားခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာရရှိခဲ့တဲ့ရုရှားဂျာဝင်ဆောင်ရွက်တဲ့အဖြစ်ခံရပ်ဆဲသဘောတူညီမှုနှစ်ခုစလုံးပြတ်ပြားခဲ့ရတာဖြစ်ပြီးရုရှားအနေနဲ့အရင်ဆိုဖြစ်ပြည်တော်စုလက်အောက်ခံနှစ်နိုင်ငံကြားအဖြစ်ခံရပ်ဆဲအောင်လုပ်နိုင်ဖို့အပြင်းထန်ကြိုးစားနေရတာဖြစ်ပါတယ်။အခုဆွေးနွေးပွဲမစခင်မှာပဲဒီဒေသတွင်အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။ကမ္ဘာတစ်ဝှမ်းမှာ COVID-19 ကူးစက်ခံသူတသန်းကျော်ရှိနေတဲ့နိုင်ငံအခုဆို9နိုင်ငံဖြစ်သွားပါပြီ။ American John Hopkins တက္ကသိုလ်ကောက်ယူတဲ့စစ်တမ်းအရ Spain နဲ့ပြင်သစ်နိုင်ငံတွေပါကူးစက်သူတသန်းကျော်ရှိလာတာကိုခုနောက်ဆုံးတွေ့ခဲ့ရတာပါ။ American ပြည်ထောင်စုကကူးစက်သူ 8.3 သန်းကျော်နဲ့အများဆုံးဖြစ်ပြီး အိန္ဒိယက 9.6 တန်းကျော်နဲ့ဒုတိယဗရာဇီးက 5.3 တန်းနဲ့တတိယအများဆုံးဖြစ်ပြီးရုရှားက 1 တန်းခွဲနီးပါးနဲ့အာဂျင်တီးနားက 1 တန်းကျော်ရှိပါတယ်အခုနောက်ဆုံး 1 တန်းကျော်ဖြစ်လာတာကစပိန်နဲ့ပြင်သစ်တို့ပါကဘာတလောမှာအခုဆိုဒီယောဂာနဲ့သိဆွမ်းရသူတိတက်တမတန်းချောလာနေပြီဖြစ်တာကြောင့်ထိရောက်ပြီးစိတ်ချရတဲ့ COVID-19 ကာကွယ်ဆေးထုတ်နိုင်မှုအပြိုင်ကြိုးစားနေကြတာဖြစ်ပါတယ်။အမေရိကန်ကနာမည်ကြီးဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Moderna ကအခုဆိုသူတို့ဟာဒီယောဂာကာကွယ်ဆေးအတွက် Phase 3 အဆင့်ဆန်းသတ်မှုကိုစတင်နေပြီလို့ Jet Brain နဲ့မှပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.13 လိုင်းလိုမီတာ40 kHz 9.13လိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ VOA American တဲ့ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြေညာပေးတော့ပါမယ်မြန်မာနိုင်ငံမှာပြည်ခဲ့တဲ့24နိုင်ရင်တွင် COVID-19 ရောဂါကူးစက်သူ1312ဦးနဲ့သေဆုံးသူ33ဦးထပ်တိုးရတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့ည7နာရီကထုတ်ပြန်ကြေညာဖော်ပြထားပါတယ်တက်ခွဲနမူနာပေါင်း 13,894 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုကူးစက်ထားသူ1300ကျော်ကိုတွေ့ရှိတာဖြစ်ပါတယ်ဒီနေ့အချိန်ထိ COVID-19 ကူးစက်သူစုစုပေါင်း 4,108 ဦးရှိပြီးသေဆုံးသူကတော့ 1,005 ဦးရှိသွားပြီဖြစ်ပါတယ်နေ့ညထုတ်ပြန်ချက်မှာစေယုံစင်ခွင့်ရရှိသူအရေအတွက် 2,289 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဒါဟာမြန်မာနိုင်ငံမှာ COVID-19 ရောဂါစပြီးကူးစက်ကလေးကတစ်ရက်အတွင်းစေယုံကစင်ခွင့်ရသူအရေအတွက်အများဆုံးပဲဖြစ်ပါတယ်စေယုံကစင်ခွင့်ရပြီးသူစုစုပေါင်း 21,144 ဦးရှိပါတယ်ဒီကနေ့အထိတက်ခွဲနမူနာပေါင်း 5,600 ကျော်စစ်ဆေးခဲ့ပြီးဖြစ်ပါတယ်ကာယရောဂါကူးစက်မှုတွေကြုံတွေ့နေရချိန်မှာပဲရွေးကောက်ပွဲကိုနိုဘလာရှိရနေမှာစီစဉ်ထားတဲ့အတိုင်းကျင်းပဖို့ရှိနေပါတယ်။ယောဂကုသမှုအန္တရာယ်မရှိအောင်ကြိုးတင်ပြင်ဆင်နေတယ်လို့လည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါရခင်ဗျာ။ရိုဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရမငွေတွေဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ဒေါ်လာတန်း600နီးပါးလှူဒါန်းမှာဖြစ်ကြောင်းနိုင်ငံကကအလူရှင်နိုင်ငံတွေကကတိပြုလိုက်ကြပါတယ်။ဒီကတိပြုချက်ကြောင့်ရိုဂျာဒုက္ခသည်တွေကိုအကူအညီပေးရေးငွေကြေးလိုအပ်ချက်ကွာဟနေတာကိုဖြည့်ဆည်းပေးလိုက်နိုင်ပြီဖြစ်ပါတယ်။ American ပြည်ထောင်စု Britain နဲ့ဥရောပသမဂ္ဂ EU တို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ပူးပေါင်းပြီး2020ပြည့်နှစ်အတွက်ရထားတဲ့ American Dollar 1 Billion ပြည့်မီရေးအတွက်လူရှင်စည်းဝေးကိုကြာတာပရင်းတွေကအခုလိုကျင်းပခဲ့တာဖြစ်ပါတယ်။လူရှင်စည်းဝေးကိုဥဆောင်ကျင်းပခဲ့တဲ့ American နိုင်ငံကလူတန်းငွေအများဆုံးဖြစ်တဲ့ဒေါ်လာတန်း100လူတန်းမှုကတိပြုခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကလည်းဒေါ်လာ113တန်းနီးပါးလူတန်းမှာဖြစ်ပါတယ်။နိုင်ငံတချို့ကလည်းပါဝင်လူတန်းမှုကတိပြုခဲ့ကြတာဖြစ်ပါတယ်။ UNHCR မှာမင်းကြီး Filippo Grandi ကတော့လူသားချင်းစာနာမှုအကူအညီပေးရေးခိုင်မာတဲ့ဂရိကဝတ်ကိုနိုင်ငံကအတိုက်ဝိုင်းကအမေရိကန်ဒေါ်လာ569တန်းလူတန်းမှုနဲ့အတူထုတ်ဖော်ပြသလိုက်တာဖြစ်ကြောင်းဒီပြဿနာဖြေရှာဖို့အတွက်လည်းမျက်ချင်မပြတ်တင်ကြောင်းဒုက္ခသည်တွေနေရပြန်ကိုပြန်ရမှာဖြစ်ကြောင်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံတိုင်းဝန်ကြီးဌာနကအစီအမင်းအရာရှိရှာရီယာအလမ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်များပြားလက်ခံထားရတာကိုစိတ်ကုံလာပြီးဖြစ်ကြောင်းဒုက္ခသည်တွေမြန်မာနိုင်ငံကိုအများဆုံးပြန်ကြဖို့လိုအပ်ကြောင်းနဲ့ဒုက္ခသည်တသိန်းကိုပါစင်ချာကျုံးကိုရွှေ့ပြောင်းပေးသွားမှာဖြစ်ကြောင်းပြောပါရယ်2019ကမြန်မာစစ်တပ်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့အာဆာရဲ့တိုက်ခတ်မှုတွေကိုလက်တုပ်ပြန်နေတဲ့ချိန်မှာရိုဂျာဒုက္ခသည်93,000ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါအဲ့ဒီနေတဲ့မှုမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်လို့တဲ့ရည်ရွယ်ရင်းရှိတယ်လို့လည်းကုလသမဂ္ဂကပြောထားပါတယ်မြန်မာနိုင်ငံကတော့ရိုဂျာအုံလုံးကိုလက်ခံခြင်းမရှိသလိုဆက်ဆွဲချက်တွေကိုလည်းညှင်းပယ်ထားပါတယ်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်တမ်မိုဂျီဖီလ်ဒေဗစ်ဆန်နဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာသူ့ရဲ့ဒေသတွင်းနိုင်ငံရဲ့ဂျာခီးစဉ်ကိုတတပရိနေမှာအဆုံးသတ်လိုက်ပါတယ်။အဲဒီတွေ့ဆုံပွဲမှာဝန်ကြီးချုပ်ဆူဂါနဲ့တမ်မိုဂျီဒေဗစ်ဆန်တို့နှစ်ဦးစလုံးကဒေသတွင်းငင်းချမှုနဲ့လုံခြုံမှုထိန်းသိမ်းရေးမှာလက်တွဲဖော်ရဖြစ်ပူပေါင်းဆောင်ရွက်နိုင်မှုအပေါ်အပြန်အလှန်ချီးကျူးစကားပြောခဲ့ကြပါတယ်။ American တို့ရဲ့ Indo Pacific စစ်ဌာနချုပ်ကပထဝီ area ရကမ္ဘာတဝန်းက American စစ်ဌာနချုပ်6ခုထဲအကြီးဆုံးဖြစ်ပါတယ်။ အဲဒီစစ်ဌာနချုပ်ကဒေသတွင်းလုံခြုံရေးနဲ့အမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အမေရိကန်တပ်ပေါင်းစုံကိုကွက်ကွက်ကြက်ကြက်သလိုဒေသတွင်းကမဟာမိတ်တွေနဲ့လည်းညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်ပါတယ်။ဝန်ကြီးချုပ်စုကာကဒေသတွင်းဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကကောင်းဆောင်နေတဲ့ဒီသတင်းပတ်ထဲသွားရောက်တွေ့ဆုံဆွေးနွေးပြီးမှအခုလိုအမေရိကန်တပ်မှုကြီးနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ဆွေးနွေးမှုတွေထဲမှာတရုတ်နိုင်ငံရဲ့ဒေသတွင်းစစ်အင်အားတိုးချဲ့မှုကိုတံပြန်နိုင်ရေးဒေသတွင်းကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံစလုံးကိုဂျပန်ကာကွယ်ရေးပစ္စည်းတွေနဲ့နည်းပညာလွှဲပြောင်းပေးဖို့သဘောတူညီချက်တွေကိုဝန်ကြီးချုပ်စုကာကရယူခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကထိုင်ဝမ်ကိုဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့ဒုံးကျည်လက်နက်တွေရောင်းချခွင့်ပြုလိုက်တဲ့အပေါ်လိုအပ်တဲ့လက်တုံ့ပြန်မှုတွေလှုံ့ဆော်သွားမယ်လို့တရုတ်နိုင်ငံကချက်တာဘရိတ်နေကချိန်ချောက်ပြောဆိုလိုက်ပါတယ်။
我们敦促美方充分认清美售台武器问题的严重危害性。
台湾有冷内养家的撇路撇西的包裹 American 有比我拿来的包包破呢比如比的那个人和我来过来拿包 American 那个人和带动呢比如那个人家有问题他那边有问题这样啊蹦满的人家心里不好嘛不要来打撇把的ကူလိုလည်းနဲ့ရောင်းချတာက1990လစ်တွေတုန်းကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုဖောက်ဖျက်တာဖြစ်တယ်လို့လည်းပြောခွင့်ရဆောင်ကဆက်ဆွဲလိုက်ပါတယ်။ဒီလိုလည်းနဲ့ရောင်းချတာကထိုင်ဝမ်နိုင်ငံအသီးချက်လွတ်လပ်ရေးအတွက်ချိုးပန်းနေတဲ့ခွတ်ထွက်ရေးသမားတွေကိုမှားယွင်းတဲ့အချက်ပြလို့ရဖြစ်ကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့ပြောင်းလဲဖြစ်ပေါ်လာတဲ့အခြေအနေပေါ်မူတည်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့လည်းပြောပါရယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ထိုင်ဝမ်ကိုဝယ်ရင်ကနေမြေပြင်ပြည်ဒုံးကြီး135ဆင်းရောင်းချဖို့သဘောတူညီလိုက်ပြီလို့ဗိုလ်ထုံးလေးကပြောပါရယ်ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကလည်းအခုလိုအမေရိကန်စီကနေဒုံးကြီးတွေဝယ်ယူတာကထိုင်ဝမ်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုမြင့်တင်နိုင်ဖို့ဖြစ်တယ်လို့ပြောပါရယ်ထိုင်ဝမ်ကတရုတ်နိုင်ငံရဲ့ချင်းချောက်ရန်စောက်မှုတွေနဲ့အမြဲတစေကြုံတွေ့နေရတာဖြစ်ပါတယ်။ထိုင်ဝမ်ကိုတရုတ်ပိုင်နဲ့အဖြစ်ယူဆသတ်မှတ်ထားပြီးလိုအပ်ရင်အင်အားသုံးရယူသွားမယ်လို့တရုတ်တို့ကပြောဆိုထားပါတယ်။ VOA ရဲ့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။နှစ်ပတ်ကျော်အတွင်းလာတော့မယ်မြန်မာနိုင်ငံရွေးကောက်ပွဲမှာနိုင်ငံတကာဘက်ကလေးလာစောင့်ကြည့်ပေးနေတဲ့အဖွဲ့ကြီးတခုကကိုဗစ်ကာလရွေးကောက်ပွဲဖြစ်တာမို့အသွားလာကန့်သတ်ချက်တွေကြောင့်အဓိကအခက်အခဲဖြစ်စေတယ်လို့ဆိုလိုက်ပါတယ်။အရင်2015ရွေးကောက်ပွဲတုန်းကလည်းစောင့်ကြည့်ခဲ့တဲ့ဒီကာတာစင်တာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကအခုရွေးကောက်ပွဲကော်မရှင်ရဲ့ကြိုတင်ဆွေးနွေးမှုနဲ့ထင်သာမြင်သာရှိအောင်ရှင်းပြမှုကလည်းအားနည်းခဲ့တယ်လို့ထောက်ပြခဲ့ပါတယ်မြန်မာနိုင်ငံကိုဒီနေ့မတ်လတည်းကရောက်နေတဲ့ဒီကာတာစင်တာရဲ့ IEOM လို့တကောက်ခေါ်တဲ့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဒါရိုက်တာရှောင်းတန်းကိုမေးထားပါတယ်2013ခုနှစ်ထက်ကမြန်မာနိုင်ငံကိုစရောက်ရှိခဲ့တဲ့ဒီကာတာစင်တာအဖွဲ့ကမြန်မာနိုင်ငံဆိုင်ရာလက်ရှိကိုယ်စားလှယ်ဌာနကအရင်စရောက်တုန်းကကိုဗစ်အဖြစ်နေတာမို့လုံးဝမထင်ထားခဲ့တဲ့အခုကိုဗစ်ရောဂါဆိုင်ရာသွာလာလျှာခွင့်ကန့်သတ်ချက်တွေကြောင့်အများကြီးပြောင်းသွားပြီးဒီကန့်သတ်ချက်တွေကြောင့်ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အရာရှိတွေနဲ့သတင်းမီဒီယာတွေလိလစောင့်ကြည့်အဖွဲ့တွေအတွက်ပါအခက်အခဲအများကြီးဖြစ်သွားစေတယ်ဒါပေမဲ့အရေးကြီးဆုံးထိခိုက်တာကတော့ပါတီတွေအတွက်တန်းတူခွင့်နဲ့ပြည်သူတွေအတွက်မဲပေးခွင့်ပေါ်ဆိုရင်ရတာပါလို့အခုလိုစရှင်းပြပါတယ
် I think at the heart of it is
ဒီအချက်ကြောင့်အရေးကြီးတာတစ်ခုကရွေးကောက်ပွဲမှာတန်းတူလှုပ်ဆောင်နိုင်ခွင့်ရရေးဘလောက်အတိုင်းအတာဒီထိခိုက်သွားသလဲဆိုတာပါတနည်းအားဖြင့်ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့ပြောကျင်တဲ့သတင်းစကားတွေမဲဆန္ဒရှင်တွေစီရောက်ဖို့နဲ့နောက်ပြီးမဲဆန္ဒရှင်တွေအတွက်လည်းဒီသတင်းစကားအပေါ်သိရှိနိုင်ခွင့်တွေအတွက်ဘလောက်ထိခိုက်သွားသလဲပေါ့ဗျာ။နောက်အရေးကြီးတာတစ်ခုကတော့အများပြည်သူတွေစိတ်ထဲမှာအမဲဆိုးရိမ်မှုတွေရှိနေနိုင်တာပါ။ဒါကတော့ဒီကိုဗစ်ကာလမှာမဲထွက်ပေးခြင်းအဖြစ်ကျန်းမာရေးဘက်မှာဘလောက်ထိသူတို့အတွက်အန္တရာယ်ရှိနိုင်သလဲပေါ့နော်
။မကြာခင်မှာလဲရွေးကောက်ပွဲကော်မရှင်နဲ့ထပ်တွေ့ဖို့ရှိတဲ့ရှောင်းတန်းကဆက်ပြီးအခုကိုဗစ်ကန့်သတ်ချက်ကြောင့်ပါတီတွေအားလုံးအရင်လိုလွတ်လွတ်လပ်လပ်သွားလာလို့ရှာခွင့်မရတာတူပေမဲ့အတိုင်းအကျအနည်းများတော့ကွာတယ်internet တွင်တွင်ကျဲကျဲအသုံးပြုနိုင်မှုပေါ်လဲမူတည်တယ်ဒီစိန်ခေါ်မှုအသစ်ကပါတီသစ်တွေအငယ်တွေအတွက်သူတို့ရဲ့မူဝါဒတွေလူသစ်တွေကိုအများသိနိုင်ဖို့ပိုခက်ခဲစေတယ်လို့အခုလို့ဆက်ရှင်းပြပါတယ
် so obviously for those parties that are
ဒီရွေးကောက်ပွဲလုပ်ငန်းစဉ်မှာအခုမှအသစ်ဆဝင်လာတဲ့ပါတီသစ်တွေ ကိုယ်စားလှယ်သည့်တွေအနေနဲ့ပိုနှိမ့်နာနိုင်တာကတော့သူတို့ကိုပြည်သူတွေစားသိအောင်မေးဆက်ဖို့ဒီတမယိုးကြမဲဆွဲပွဲတွေအတိုင်းပြည်သူတွေကိုစူးစီးပေးနိုင်မဲ့လူတို့ဆွေးနွေးပွဲတွေလိုမျိုးစူဝေးနိုင်ဖို့ကခက်ခဲသွားတော့ငကူအသားကြပြီးသားပါတီတွေတည်ပြီးသားကိုယ်စားလှယ်တွေထက်ဒီပါတီသည့်လူသစ်တွေကပိုပြီးတော့လောအကန်ရခက်သွားတာပေါ့ဗျာ
တကယ်တော့ဩဂတ်လလည်းအထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကရာဂဏန်းအနည်းငယ်သာရှိခဲ့တာမို့အခုလိုအများကြီးခက်ခဲခက်ခဲဖြစ်လာဖို့ပြည်သူအများလည်းမမျှော်မှန်းထားဘူးလို့ဆက်ပြောလာတဲ့ဒန်းကပဲအခုအင်တာနက်လူမှုမီဒီယာအားထားပြီးမဲဆွယ်ရမှာဒန်းထူရဖို့ခက်ပုံကိုအသေးစိတ်ခုလိုဆက်ရှင်းပြပါတယ
် You know NLD for example has
ဥပမာ NLD လို့အဖွဲ့မျိုးဆိုရင် Facebook ပေါ်မှာကောင်းကောင်းအသားကြပြီးသားပရိသတ်တွေထောက်ခံသူတွေကအများကြီးရှိနေတယ်လေအရင်တည်းကထောက်ခံလာတာဒီ2015တည်းကထောက်ခံမှုတွေရောဒါတွေနဲ့အတူအခုလူမှုကွန်ရက်မှာပါပုံမပေါဝင်ထောက်ခံလာသူတွေဖြစ်လာတာကြောင့်သူတို့တွေအားလုံးအတွက် NLD အကြောင်းကိုတော့ဒီလူမှုကွန်ရက်ကနေအများကြီးထပ်သိခွင့်ရသွားစေတာပေါ့ဗျာဒါပေမဲ့တစ်ဖက်မှာပါတီတစ်ခုချင်းအနေနဲ့မြန်မာအစိုးရရဲ့ TV ရုပ်မြင်သံကြားနဲ့သတင်းမီဒီယာတွေကနေ15မိနစ်စီပေါ့ဗျာပြောခွင့်ရထားတဲ့အချိန်မှာဒီတန်းတူညီများမှုအတွက်လဲတစ်ချက်ထဲစဉ်းစားစရာရှိနေပါတယ
်ဒါပေမဲ့ဒီတစ်ခါရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်ရေးပါသူအထူးသဖြင့်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးတာတွေအရင်တစ်ခေါက်ထက်အားနည်းခဲ့တာကိုအများကထောက်ပြပြီးဖြစ်တယ်ကိုဗစ်ကာလမှာတွေ့ဆုံဖို့ခက်ခဲတာတစ်ကြောင်ဖြစ်ပြီးရွေးကောက်ပွဲဆိုင်ရာပါတီကျင့်ဝတ်တွေကိုလက်မှတ်ထိုးထားတဲ့ပါတီ60ကျော်နဲ့တော့အင်တာနက်ကဆွေးနွေးတာမျိုးရှိနေတယ်လို့တန်းကဆက်ပြောပါတယ်။ဒါပေမဲ့အရေးကြီးတဲ့ထင်သာမြင်သာပိုရှိအောင်ဆောင်ရွက်ပေးမှုအားနည်းခဲ့တာကြောင့်လက်ရှိမဲဆန္ဒနယ်မြေတချို့ပယ်ဖျက်တဲ့ကိစ္စမှာတပ်မတော်ကတော့သူတို့သဘောထားပေးတာနဲ့တချို့နေရာတွေကွဲလွဲတယ်လို့ထွက်ပြောတဲ့အထိဖြစ်ခဲ့တယ်လို့တန်းကဆိုပြီးအခုလိုဆက်ရှင်းပြပါတယ
်။ So it's very hard of course for anyone
အခုဆိုရင်ရွေးကောက်ပွဲရွှေ့ဆိုင်းလိုက်တဲ့မဲဆန္ဒနယ်မြေတွေအတွက်တော့ဘယ်လိုနောက်ခံအကြောင်းရင်းကြောင့်အခုလိုဆုံးဖြတ်လိုက်တာလဲဆိုတာမှန်းဆနိုင်ဖို့ကဘယ်သူအတွက်ပဲဖြစ်ဖြစ်ရန်ကိုခက်ပါလေ။ဘာကြောင့်လဲဆိုတော့ဒီဆုံးဖြတ်တဲ့လုပ်ငန်းစဉ်မှာဘယ်အချက်တွေပေါ်ထည့်သွင်းစဉ်းစားပြီးလုပ်မယ်ဆိုတာရှင်းရှင်းလင်းလင်းကြိုးမရှင်းပြထားလို့ပါ။အဲ့ဒီတော့ဒီပေါ်မှာဝေဖန်သုံးသပ်ချက်အမျိုးမျိုးထွက်လာစေတာပေါ့ဗျာ။တကယ်တော့အခုလိုရွှေဆိုင်မှုအတွက်ဘယ်လိုသတ်မှတ်ချက်တွေထားပြီးထည့်သွင်းစဉ်းစားမယ်လို့ကြိုတင်ပြီးထင်သာမြင်သာရှိအောင်လုပ်နိုင်ခဲ့မယ်ဆိုရင်တော့ဒီလိုပြဿနာမျိုးကိုငကူကလေးကရှောင်လွှဲနိုင်မှာသေးကြပါတယ
်တကယ်တော့အခုလိုမဲဆန္ဒနယ်မြေတွေအထိဖြတ်သိမ်းရတာအပြင်ဒီတစ်ခေါက်ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်လောက်အများစုကိုပါနောက်ကျမှပြန်ပယ်ဖျက်ပစ်ကအစားထိုးခွင့်ပါမပေးတာကလည်းဒီအတိုင်းဝိုင်းအတွက်အများကြီးမျက်နှာစီတယ်လို့ကျန်းကဆိုပါတယ်ခင်ကျွန်တော်ဝင်ပါမင်္ဂလာ
ပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲညှိကဲ့လာပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
ကယောဂါကူးစက်မှုတွေတကြောပြန်ကြုံနေရတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတူကိုကိုကိုအဆုံးစီရင်သွားတာကြောင့်အခုဆိုရင်ကိုကိုကိုအဆုံးစီရင်တဲ့မြန်မာနိုင်ငံသား18ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါမလေးရှားနိုင်ငံမှာကယောဂါကာလကန့်သတ်မှုတွေကြောင့်အလောက်ကိုင်းနဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြောင်းခြင်းပေမဲ့လည်းမပြောင်းနိုင်ပဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေသလိုကိုကိုကိုအဆုံးစီရင်သူတွေလည်းရှိနေတာပါအခုနောက်ထပ်လဲပြည်နှံမြို့မှာအသက်25နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးအဆုံးစီရင်သွားခဲ့တာကြောင့်ကာယောဂါကာလမှာကိုကိုကိုအဆုံးစီရင်တဲ့မြန်မာနိုင်ငံသား18ယောက်ရှိနေပါပြီ။ဒီနေ့လာနေတုန်းကတော့တေဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့နေ့လာနေတုန်းကတေဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့ တိတိကျကျသိရှိနိုင်အောင်စုံစမ်းနေပြီးဇာပနာအတွက်စီစဉ်နေတယ်လို့လည်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်စုံမင်းကပြောပြပါတယ်
။ခုံချသွားတိုက်ပေါ်ကခုံချသွားတာဆိုတော့နည်းနည်းဟိုတုံးတဲ့အရင်တော့ဟိုဒါခုန်ချသွားတဲ့ဆိုမှတော့ကိုကကိုပဲဟိုတက်ပြီးသွားတဲ့သဘောမျိုးပါအဲ့ဒီဟိုဘက်ကပြည်နံဘက်ကပါဟိုမြန်တရားဝင်လို့တမားပါပဲဘလို့စေတော့ဟိုအဲ့ဒါကိုဟိုတချို့ဟိုရကိစ္စရောအပါရောအေဂျင့်နေနဲ့အခုစီစဉ်ဆောင်ရွက်နေပါတယ်ဒါပေမဲ့ဟိုဖြစ်ရတဲ့အကြောင်းရင်းကိုတော့လောလောဆယ်လိုက်နေတော့ပေါ့နော်တကယ်ချင်းနေသူတကယ်ချင်းနေဟိုလောက်တယ်အဲအေဂျင့်နေနေလောလောဆယ်တော့ကတနာကြီးကြီးမမကတော့လောလောဆယ်အခုထိတော့မသိရသေးဘူးကနော်။ဘာကြောင့်လဲဆိုတဲ့ဟာတော့
ဟုတ်ကဲ့။ခမန်းကင်မြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုတ်ကိုင်နဲ့စာဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာလူသမားတွေတရားဝင်ကောတရားမဝင်နီးလန်းနေနဲ့ပါနေရပြန်ဖို့ကြိုးစားကြသူတွေရှိနေသလိုကိုကိုကိုအဆုံးစီရင်သူတချို့လည်းရှိနေတာပါ။ဒီနေ့လာနေ့တုန်းကတေဆုံးသွားခဲ့တဲ့မြန်မာလူသမားဟာသုံးတဲ့တိုက်တလုံးပေါ်ကနေခုံချပြီးအဆုံးစီရင်သွားခဲ့တာလို့လည်းနှိစက်သူတွေကပြောပါရယ်။ဒါပေမဲ့လည်းအဆုံးစီရင်သွားတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းမလေးရှားနိုင်ငံအခြေဆိုင်ဒါနာကုသလနိုင်ကူညီမှုအသင်းရဲ့ဥက္ကဋ္ဌကိုရဲမင်းထွန်းကလည်းပြောပြပါရယ်။ဘာဖြစ်လ
ို့သူကတော့ခုံချတာပဲ။ဒီမှာစူးဆိုင်လုပ်တာပဲ။ကျန်တာတော့မေးကြည့်တော့ဘာမှတော့မသိကြတော့လို့ပေါ့။အခုသူ့မိသားစုတော့အကုန်သိကုန်တယ်။ဘာမှမရကုန်ဘူး။
ကယောဂါကာလာအခက်ခဲတွေကြားနေရပြောင်းကျင်နေကြတဲ့မြန်မာနိုင်ငံသားတွေကိုတော့မြန်မာတန်ယုံကကူညီနေတာတွေလည်းရှိနေပါတယ်နေရပြောင်းဖို့မြန်မာတန်ယုံကအကြောင်းကြားထားတဲ့အထက်ကတရားမဝင်နေထိုင်သူမြန်မာနိုင်ငံသား100လောက်ကိုတော့ပြီးခဲ့တဲ့အပတ်ထဲမှာပဲနေရပြောင်းခွင့်ရခဲ့ကြတာပါမလေးရှားနိုင်ငံလူမှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးခံနိုင်ရပြီးနေရပြောင်းဖို့အကူအညီတောင်းထားသူ3000လောက်ကိုလည်းမြန်မာတန်ယုံကစီစစ်နေပြီးနေရပြောင်းခွင့်ရသူကတော့100လောက်ရှိနေပါပြီရှင်ကျမမအေးမှာ VOA မြန်မာပိုင်းအတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ခလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ခလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာခလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီခလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာခလေးတွေနှာခေါင်းဆီးတက်ရပါမယ်သူမှမှန်ခံခံတက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းသင့်ပေတဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ် Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရပါဇက်နဲ့မကပ်ရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်ဒီလိုတွေကိုတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးုံနဲ့အန်နီယယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲရဲ့အဓိကအခမ်းကဏ္ဍမှာရှိတဲ့ဒေသန္တရရွေးကောက်ပွဲအရာရှိတွေဟာမဲပေးခွင့်ရှိသူတွေချင်းတည်မဲပေးနိုင်အောင်လုပ်ကွန်ရတယ်လို့မဲရလာတွေကိုလည်းထုတ်ပြန်ရပါတယ်။အခုလို COVID-19 ကရောဂါကာလကြာမှာပဲမဲဆန္ဒရှင်တွေလုံခြုံပေးကင်းစွာမဲပေးနိုင်အောင်ရွေးကောက်ပွဲတာဝန်ရှိသူတွေဘယ်လိုလုပ်ကိုင်နေကြသလဲဆိုတာကို Veronica Belderas Iglesias တင်ကိုကျွန်မနောက်လောက်တင်ပြမှာပါ။ COVID-19 ကရောဂါကူးစက်ပြန့်နှံ့နေတဲ့အခုလိုကာလမှာနေရာချပေးတဲ့မန်ချက်တွေနှာခေါင်းဆီးတွေနဲ့ပိုသက်ဆေးပါလက်ဆေးရည်တွေဟာပေကင်းလုံခြုံရေးအတွက်သာမကအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးအတွက်ပါမရှိမဖြစ်အရေးပါပါတယ်။အလက်ဇန်ဒရီးယားမြို့မဲမပုံတဲ့အရာရှိအက်ဂီထာနာကမဲယုံအခြေအနေကိုခုလိုပြောပြပါတယ်
။ We've added social distancing markers to ensure that everyone's respecting that.
လူတိုင်းတယောက်နဲ့တယောက်6ပေခွာရရမယ့်အမှတ်အသားတွေလုပ်ထားပါတယ်။မဲယုံဝင်းထဲဝင်လာတဲ့လူတိုင်းနှာခေါင်းဆီးတက်ဖို့လည်းတတိပေးထားပါတယ်။နောက်ပြီးမဲစာရွက်တွေမှာလည်းလက်မှတ်ထိုးဖို့တစ်ခါသုံးဘောပံတွေနဲ့တစ်ခါသုံးဖိုင်တွေကိုပဲကျမတို့အသုံးပြုထားတာပါ
နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲဟာသနိုင်ကလုံးနဲ့ဆိုင်ပေမဲ့ဒေသန္တရရွေးကောက်ပွဲအရာရှိတွေကမဲရေတွက်တာစရိုက်ကနေပို့လာတဲ့မဲစင်းတွေကိုရေတွက်တာတွေကိုကြည့်ကြရပါတယ်။အလက်ဇန်ဒရီးယားမြို့ကမဲယုံတွေမှာအော်တိုဘာလလဲလောက်ရောက်တဲ့အချိန်လူကိုယ်တိုင်လာပြီးတော့မဲထဲတဲ့သူက18,000နေပါရှိခဲ့ပါတယ်။လူကိုယ်တိုင်ကြိုတင်မဲလာတဲ့သူဖာတီမာမက်ဒင်ကလည်းအခုလိုပြောပါရယ
် I didn't want to risk getting lost in the mail
ဆိုင်ကနေမဲထင်ကျွန်မရဲ့မဲဆိုင်ရွက်ပျောက်သွားတာမျိုးဒါမှမဟုတ်မဲဆိုင်ရွက်မှာအချက်လက်မှားပြီးဖြစ်တာမျိုးဖြစ်မှာဆိုတဲ့အတွက်မဲယုံမှာလူကိုယ်တိုင်မဲလာထဲတာပ
ါအမေရိကန်သမိုင်းမှာလူကိုယ်တိုင်ဒါမှမဟုတ်ဆိုင်ကနေကြိုတင်မဲပေးမှုဒီနှစ်မှာမထင်မှတ်ပဲတဟုန်ထိုးများလာပါရယ်မဲယုံကမဲစင်းတွေကိုတော့ရွေးကောက်ပွဲနဲ့ည9နာရီမတိုင်ခင်ရေးတွက်မှာမဟုတ်ပါဘူးဒါပေမဲ့မဲရလာအဖြစ်အများဆုံးထွက်လာအောင်ကြိုတင်မဲဆန္ဒတွေကိုတော့ကြိုရေးတွက်ထားလို့လည်းရပါတယ်။လက်ထောက်မဲမှတ်ပုံတင်အရာရှိ Justin Konachai ကလည်းမဲယုံအရာရှိတွေရဲ့တာဝန်ကိုအခုလိုရှင်းပြပါဗျာ
။ Checking that the voter has done everything properly.
မဲဆန္ဒရှင်တွေမဲစင်းပါအချက်လက်တွေမှန်မှန်ကန်ကန်ဖြည့်ထားသလား၊ရွေးရမယ့်နေရာတွေမှာအမှတ်အသားတွေချက်ထားရလား၊လက်မှတ်အားလုံးထိုးရရလားဆိုတာမျိုးကျွန်တော်တို့စစ်ဆေးရပါတယ
်။ရွေးကောက်ပွဲအရာရှိရဲ့တာဝန်ကပြည်နယ်တစ်ခုနဲ့တစ်ခု꿰ပါတယ်။swing state လို့ခေါ်တဲ့ဘသူကိုမဲပေးရမလဲဆိုတော့အဖြေခတ်မှတ်လို့မရနိုင်သေးတဲ့ Wisconsin နဲ့ Pennsylvania လို့ပြည်နယ်တွေကတော့ရွေးကောက်ပွဲနေကြမှာမဲယုံတွေဖွင့်လဲရမှာပါ။ဒါကြောင့်လဲရွေးကောက်ပွဲအနိုင်ရသူဆင်ထွက်ဖို့နှောင့်နှေးနိုင်ပါတယ်။ခုချိန်မှာတော့နိုင်ငံတော်ဝန်ရွေးကောက်ပွဲအရာရှိတွေအလုံးများနေပါတယ်။ Alexandria မြို့ကမဲယုံ40အတွဲမဲယုံတာဝန်ခံ600ကိုတင်နန်းတွေပေးနေပါတယ
်။ You have the poll books. Those are
ကျွန်တော်တို့စီမှာမဲစင်တာမှတ်တမ်းတွေရှိပါတယ်။အဲ့ဒါကတော့မဲစင်တာရှင်တွေမဲလာပေးတဲ့အခါစင်းတွင်းထားတဲ့ electronic ပစ္စည်းတွေဖြစ်ပါလေ။ရွေးကောက်ပွဲနေ့မဲယုံမှာလာပြီးတော့ထည့်ကြတဲ့မဲစင်းတွေကို scan ဖတ်ပြီးတော့ရေးတွက်ထားတဲ့စက်ကရီယာတွေလည်းရှိပါလေ။ပတ်တန်စွမ်းတွေတည်းလည်းအဲ့ဒီလိုဆက်တွေထားပေးထားပါလေ
။ဖြန်းမြဒေါ်လာ150လောက်ရကြတဲ့အဲ့ဒီအရာရှိတွေကမဲယုံမှာအရေးပေါ်အခြေအနေဖြစ်လာတာဒါမှမဟုတ်အနောက်ရှက်တွေပေါ်လာမလားဆိုတာကိုစောင့်ကြည့်ဖို့လည်းသင်တန်းတက်ထားကြပါရယ်။ Alexandria မြို့ရွေးကောက်ပွဲအရာရှိချုပ် Steve Blom ကလည်းမဲယုံလုံခြုံရေးကိုအခုလိုရှင်းပြပါရ
ယ်။40 feet
of the entrance. မဲယုံကနေ40အကွာဝေးအတွင်းမှာမဲပေးသူတွေကိုအနှောက်အယှက်ပေးရတယ်လို့မရပါဘူး။ဇူတယောက်ဟာမဲပေးမဲ့သူတွေကိုနှောက်အယှက်တဲဆိုရင်အဲ့ဒီလူကိုထွက်သွားဖို့ပြောရပါတယ်။ဒါပေမဲ့အဲ့ဒီထက်အချိန်ကြီးဆိုးလာမယ်ဆိုရင်တော့ရဲကိုခေါ်ပြီးအကူအညီတောင်းရမှာပါ
။မဲယုံတာဝန်ခံတဦးဖြစ်တဲ့ Dennis Blackburn ကလည်းသူတို့အနေနဲ့ပါတီတရက်ကိုကိုးစားပြုထားသူတွေမဟုတ်သလိုပြည်내နဲ့အမေရိကန်တိုင်းလူပြည်သားတွေဖေးကင်းလုံခြုံစွာမဲပေးနိုင်အောင်ဝန်ဆောင်မှုပေးဖို့ပဲဆန္ဒရှိပါတယ်လို့ပြောပါတယ်။2018ခုနှစ်မှာ Election Administration and Voting Survey ကောက်ယူထားတဲ့စစ်တမ်းအရမဲယုံဝန်ထမ်းအများစုဟာ COVID-19 ကရောဂါကြောင့်အသက်အန္တရာယ်ထိခိုက်နိုင်ခြေများတဲ့အသက်63နှစ်နဲ့အထက်ပိုင်းလူအုပ်စုတွေဖြစ်ပါတယ်။ Alexandria ကမဲယုံဝန်ထမ်းတွေကတော့ကရောဂါပဲရှိနေပေမဲ့ရိုးသားပြီးမျှတမှုရှိတဲ့ရွေးကောက်ပွဲတရဖြစ်လာစေရင်နောက်မတွန့်မဲအခုလိုတာဝန်ထမ်းဆောင်နေတာဟာနောင်လာနောင်သားတွေအတွက်သူတို့ရဲ့ခိုင်မာတဲ့စိတ်ထားကိုပြသတဲ့ဥပမာကောင်းတစ်ခုဖြစ်ဖို့မျှော်မှန်းနေတာဖြစ်ပါတယ်။ကျမနောင်လာပါ။
မီဒီယာရဲ့မှာမြန်မာနိုင်ငံကြောင်းဘယ်လိုများဆုံးဆက်ရေးသားနေကြကြလဲစာကိုကြည့်ကြအောင်နော်။ဦးရင်အဘော်မူရင်းသုံးလုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စံသားပါ။မြန်မာနိုင်ငံရဲ့နှစ်ပေါင်း30ကြာခရိုနီစီးပွားရေးစနစ်ကိုအဆုံးသတ်ဖို့အတွက်ကိုဗစ်ပြဿနာကိုအဆုံးချတင်တဲ့ဆွေးကောင်းစင်နဲ့ asia.nikki.com မှာသတင်းဝေထားတာကိုပြောပြလိုပါတယ်။ကိုဗစ်ကြောင့်စီးပွားရေးဆွေးနွေးမှုတန်းအပြင်းထန်ခံရတဲ့သမင်းချီသောစင်ရသားနဲ့လူသမားမိသားစုတွေကိုမြန်မာအစိုးရကအရေးပေါ်ငွေကြေးထောက်ပံ့ရမှာဖြစ်တယ်လို့နှစ်ပေါင်း30ခရဲကတည်ရှိလာခဲ့တဲ့ခရိုနီစီးပွားရေးကိုအစဉ်ပြောင်းပြီးပုံမောလွတ်လပ်ပြီးစက်မှုထွန်လာ၍စိတ်လန်းစုပြေသောအနာဂတ်စီရရှိတန်ရောင်ဒီကိုဗစ်ပြဿနာကိုသုံးချမယ်လို့ဆိုပါတယ်ဒီလိုစီးပွားရေးအစဉ်ပြောင်းလဲနိုင်မှုဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအလားအလာကိုခိုင်မာဖို့အတွက်မရှိမဖြစ်လိုအပ်တယ်ဒီလိုမှမဟုတ်ရင်တော့ ethno nationalist extremism လို့ခေါ်တဲ့တိုင်းရင်းသားအမျိုးသားရေးအစွမ်းရောက်မှုလမ်းကြောင်းစီကိုပဲဥတည်သွားနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ covid ပြဿနာဟာသူများနိုင်ငံနဲ့ဆိုင်ရင်မပြင်းထန်လာပြီမဲ့စီးပွားရေးထိခိုက်မှုကတော့ကြီးမားလာပါတယ်တဲ့အဲဒီနောက်မြန်မာစီးပွားရေးဖြစ်ထွန်းမှုနောက်ကြောင်းကိုကိုလိုနီခေတ်ကစတင်သုံးသပ်ပြီး1988မှာစစ်အစိုးရကအင်းရှင်စီးပွားရေးခေတ်ကိုအပိခဲ့ရမှာနနကိုင်းအဖွဲ့အစည်းတွေနဲ့တရုတ်ဆက်မှုအင်အားတို့ဆက်ဆံနေခဲ့ပြီးမြေယာသိမ်းပိုက်မှုတွေသဘာဝပတ်ဝန်းကျင်ပြုံးတိမှုတွေလူငယ်စုတွေနေရာပြောင်းရွှေ့ခံရမှုတွေများပြားလာခဲ့တယ်။ ကိုလိုနီခေတ်ကဆက်လို့သာဓုညီမျှမှုအကင်းမဲ့ဆုံးသောလူအဖွဲ့အစည်းတရားဖြစ်ထွန်းလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့2017နောက်ပိုင်းမှာအနောက်တိုင်းဒဏ်ခတ်မှုရုပ်သိမ်းလိုက်ပြီးမြန်မာအလုပ်ကျန်းသမားတွေပြည်ပသွားလုတိုင်လာတာကြောင့်ဖုံဖြူမှုအတက်ပြခဲ့တယ်လို့ဆိုပါတယ်။သို့သော်လည်းစင်ရဲချမ်းသာကွာဟမှုကတော့ပူပြီးနှိုင်းဆိုင်သွားခဲ့ပါတယ်။မြန်မာနိုင်ငံရေးဟာယုံကြည်မှုအပေါ်မူတည်ပြီးသမန်ပြည်သူတွေရဲ့ကြီးမားလာသောစီးပွားရေးနှင်နာမှုနဲ့ပူပင်သောကတွေဟာနိုင်ငံရေးမှာမထင်ရဖူးလို့လည်းဆိုထားပါရယ်။ရှင်းမှာတော့မျိုးဆက်သစ်တွေပေါ်ထွန်းလာမှဖြစ်ပြီးသာဓုညီမျှကြီးပွားတုတ်တဲရေးကိုဥမတီပဲဗမာပဲတိုင်းရင်းသားပဲဆက်သဖြင့်ရင်းလက်ညှိုးထိုးဆန့်ကျင်နေကြတဲ့အခြေအနေစုကိုလည်းဥတည်သွားနိုင်သေးတယ်လို့ဆိုထားပါရယ်။ဒါကြောင့်ဖုံဖြူတုတ်တဲရေးဆံရမဟာဗျူဟာကိုအမြင့်ကျယ်ကျယ်နဲ့တွေးခေါ်ချမှတ်နိုင်ဖို့အရေးကြီးတယ်မြန်မာနိုင်ငံဟာပထဝီအနေထားရသမကအလားအလာကောင်းတွေအများကြီးရှိနေတယ်။လူအပ်တာကကျန်းမာရေးပညာရေးသယူပို့ဆောင်ရေးစိတ်နှံစွမ်းအင်စားရတွေအတွက်ပြည်တွင်းအရင်းအနှီးနဲ့ပြပရင်းနှီးနှုံနှံမှုကိုအချင်းအဟုန်ပြင့်တင်ပြီးအဆုံးချဖို့လိုအပ်တယ်။ဒါတွေကိုစက်မှုပါနဲ့မြို့ပြထွန်ကားရေးအမြင်နဲ့လွတ်ဆောင်သင့်တယ်လို့လည်းဆိုထားပါရယ်။ဆိုလိုတာက GDP ခေါ်သတင်းထုတ်လုပ်မှုကြီးထွားရေးကိုသာဥပဒေပဲထုတ်လုပ်မှုသူရည်သနာသုံးဦးတည်ထွင်မှုအပါအဝင်စွန့်ရည်တွေကိုအစိုးရနဲ့ပုဂ္ဂလကဏ္ဍနဲ့စုံတွဲဥပဒေလုဆောင်ဖို့ဖြစ်တယ်။ဘယူရိုကရေစီအုပ်ချုပ်ရေးရန်ရာကိုလည်းဖွံ့ဖြိုးတိုးတက်ရေးကိုဥပဒေတော်ရန်ရာဖြစ်စေဖို့လိုအပ်တယ်။ပုံမသာဓုညီမျှဖြစ်စေမဲ့ဈေးကွက်စီးပွားရေးဖြစ်စေရမယ်။ကိုဗစ်လွန်ကာလပြောင်းလဲလာတဲ့ကမ္ဘာအခင်းအကျင်းနဲ့အညီစီးပွားရေးကိုပြန်လည်ပုံဖော်မှာဖြစ်တယ်။အချိန်ဖြုန်းနေလို့ဖြစ်တော်ဘူးလို့យေတာထားပါခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အသက်18နှစ်ကျော်လာလို့ပထမဆုံးအကြိမ်ဆန္ဒမဲပေးခွင့်ရသူလူငယ်ဦးရေ၅သန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒီလူငယ်တွေဟာနိုင်ငံရေးကိုအချိန်မပေးနိုင်လို့ဘယ်သူကိုမဲပေးရမှန်းမသိသေးပါဘူး။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာလူငယ်မဲဆန္ဒကများဆုံးဖြတ်နိုင်မလားဆိုတာဦးအောင်ခင်ကသုံးသပ်ပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရွေးကောက်ပွဲမှာဆန္ဒမဲပေးခွင့်ရတဲ့အသက်အရွယ်ကိုနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အချိန်ကားလို့ပြောနိုင်ပါတယ်။မြန်မာ၊ထိုင်း၊ဂျပန်၊တရုတ်၊အင်္ဂလန်၊အမေရိကန်စတဲ့တိုင်းပြည်တွေအပါအဝင်နိုင်ငံအများစုမှာ session တွေပြည်ရင်စံတမ်းမဲပေးနိုင်ပါတယ်။15နှစ်က25နှစ်ကြာအရွယ်ကိုလူငယ်လို့ကုလသမဂ္ဂကသတ်မှတ်တာမို့နိုင်ငံရေးစလုပ်တဲ့အရွယ်လို့ခေါ်နိုင်ပါတယ်။မိုးကြောင်အောင်စန်းဟာအသက်20မှာတက္ကသအတွင်းရေးမှူးဖြစ်နေပါပြီ။အင်္ဂလိပ်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ဟာ session နှစ်သားမှာပါတီဝင်ဖြစ်လာပြီးပါလီမန်ဆွေးနွေးပွဲတွေကိုနောက်ထောင်လေးရှိပါတယ်ဒေးဗစ်ကင်မရွန်35နှစ်ရောက်တော့လွတ်တော်အမတ်ဖြစ်လာပြီး44နှစ်မှာဝင်းကြီးချုပ်ဖြစ်သွားပါတယ်ကမ္ဘာမှာထင်ရှားတဲ့နိုင်ငံရေးသမားတွေကိုကြည့်ရင်အသက်20ဝန်းကျင်လူငယ်ဘဝမှာနိုင်ငံရေးလောကထဲဝင်ရောက်လာတာတွေ့ရပါတယ်ဒါပေမဲ့မြန်မာပြည်မှာတော့အနည်း90စစ်အာဏာရှင်စနစ်ကြီးစိုးခဲ့လို့အမိတ်နာခံတဲ့ဓလေ့ကိစ္စပြီးဒီမိုကရေစီနိုင်ငံရေးဓလေ့စိတ်သုံးသွားပါတယ်ပုံမှန်နိုင်ငံရေးဓလေ့ကွေပြောက်သွားတဲ့ဒဏ်ကိုအခုမှခံစားနေရပါတယ
်လူငယ်တွေစားလိုက်တဲ့ရှစ်လီလုံးအရေးတော်ပုံကြောင့်မဆလာအာနာရှင်စနစ်ကြာဆုံးသွားတဲ့နောက်ပိုင်းပေါ်ထွက်လာတဲ့နိုင်ငံရေးပါတီတွေကိုလူကြီးတွေဥဆောင်တာများပါတယ်စေစိုးရကဖိနှိပ်ညှဉ်းပန်းလို့ဖျော်ဖျဲဖြစ်ကုန်တာတွေလည်းရှိပါတယ်ဒါကြောင့်ပါတီမကွေပြောက်ရေးကိုသာလူကြီးတွေကဥစားပေးခဲ့ပါတယ် NLD ဘဟုကော်မတီမှာအသက်အရွယ်ကြီးရင်သူတွေကများပါတယ်လွတ်တော်ကိုယ်စားလှယ်တွေထဲမှာလူလာပိုင်းနေပါဝင်လာပေမဲ့အတွေးအခေါ်ပိုင်းမှာအားနေတာကြောင့်ပြည်သူလူထုရဲ့ဝေဖန်မှုခံရတာတွေရှိတယ်လို့ဗဟိုပြန်ကြားရေးကော်မတီအတွင်းရင်းမှုမုံရွာအောင်ရှင်ပြောတာကို AP လ10ရက်နေ့ထုတ် 7 နေ့သတင်းမှာဖော်ပြပါတယ် ပါတီကိုတိုးတက်အောင်လုပ်နိုင်ပေမဲ့မျိုးဆက်သစ်ပြုစုပြောင်းထောင်ရေးဟာ NLD ရဲ့ထိတ်တန့်ပြဿနာဖြစ်တယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်မရှိရင် NLD ဘာလုပ်ကြမလဲဆိုတဲ့မေးခွန်းပေါ်လာပါတယ
်။လူငယ်တွေဟာနိုင်ငံရေးမှာအပြားအနားလောက်သာပါဝင်ခွင့်ရကြပြီးလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာချန်လှတာကိုခံရတယ်လို့ IRI ကို International Republican Institute ရဲ့အာရှရေးရာတာဝန်ကဒီနာဆဒိတ်ကဩဂုတ်လ3ရက်နေ့ကရေးထားပါတယ်25နှစ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်လုပ်နိုင်ပြီးအသက်30မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်နိုင်တယ်လို့ဥပဒေကပြဋ္ဌာန်းထားပြီးမြန်ဒီအရွယ်တွေကိုကိုယ်စားလှယ်လောင်းအဖြစ်အရွေးချယ်ခံခိုင်းဖို့ပါတီတွေကစိတ်ထက်တန်ပုံမရဘူးလို့ဆိုပါတယ်ဒါပေမဲ့ပြည်သူလူထုကတော့မျိုးဆက်သစ်နိုင်ငံရေးသမားတွေကိုမြင်ကျင်နေပြီလို့ဒီနာဆဒိတ်ကသုံးသပ်ပါတယ်မြမလူဦးရေ3ပုံတပုံဟာ25နှစ်နဲ့35နှစ်အကြာကလူငယ်ရီဖြစ်လို့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအရေးကြီးပါတယ
်။အသက်18နှစ်ကျော်လာလို့ပထမဆုံးအကြိမ်မဲဆန္ဒပေးခွင့်ရှိသူပေါင်း9သန်းနီးပါးရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတည်းကရန်ကုန်တိုင်းမှာ6သိန်းခွဲ၊ရှမ်းပြည်နယ်မှာ6သိန်း၊ဧရာဝတီတိုင်းမှာ6သိန်းနီးပါး၊မန္တလေးတိုင်းမှာ9သိန်းခွဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လူငယ်တွေဟာသူတို့ရဲ့ပညာရေးနဲ့ပုဂ္ဂလိကရေးကိစ္စတွေမှာသာပိုပြီးစိတ်ဝင်စားကြတယ်လို့အရက်ဖက်အသင်းအဖွဲ့တွေကမှတ်ချက်ပေးပါတယ်မြို့နေလူငယ်တွေကပညာရေးကိုစိတ်ဝင်စားကြပြီးကျေးလက်လူငယ်တွေကတော့ဘဝရည်တည်ရေးကိုဦးစားပေးနေရလို့ရွေးကောက်ပွဲကိုအာရုံမစိုက်နိုင်ကြဘူးလို့ဆိုပါတယ်မြန်မာ Times စာဆောင်မှာရန်ကုန်ကလူငယ်တွေကိုတွေ့ဆုံမေးမြန်းတဲ့အခါဆန္ဒမဲပေးမှတေးကြပေမဲ့ဘယ်သူကိုပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြကြောင်းသိရပါတယ်
လူငယ်တွေနိုင်ငံအရေးမှာနိုးကြားတက်ကြွလာအောင်ပညာပေးတဲ့အရသာအဖွဲ့တွေထဲမှာ Hornbill Organization HBO ဟာဝါအရင်ဆုံးဖြစ်ပါတယ်2010အစောပိုင်းမှာတည်ထောင်တဲ့ NGO ဖြစ်လို့တက်တန်း10နှစ်ရှိနေပါပြီမြို့ခေါ်ပွဲတရားမျှတရေးမဲဆန္ဒရှင်တွေနားလည်သဘောပေါက်ရေးစတာတွေကိုအဓိကထားပြီးပညာပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်အပြည်ပြည်ဆိုင်ရာ INGO 12ခုနဲ့ပြည်တွင်း NGO 14ခုကိုမဟာမိတ်လှုပ်ထားတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်အမေရိကန်အခြေစိုက် International Republican Institute ကလည်းရွေးကောက်ပွဲနိုင်ငံရေးမှာလူငယ်တွေပါဝင်လာပြီးအနာဂတ်ခေါင်းဆောင်တွေပေါ်ပေါက်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဇန်နဝါရီလကခေါင်းဆောင်လူငယ်တင်ဒန်းလှုပ်ပေးပါတယ်တင်ဒန်းကာလမှာနိုင်ငံရေးကွဲလွဲမှုကိုဘေးဖယ်ပြီးလူမှုရေးပြဿနာကိုပူးတွဲဖြေရှင်းဖို့ဆွေးနွေးကြပါတယ်တင်ဒန်းစုတင်ဒန်းသားလူငယ်တွေဟာရွေးကောက်ပွဲကိစ္စသာမကပဲ COVID-19 ရောဂါကာဝေးရေးကိုပါစိတ်ဝင်စားလာကြပါတယ်မြန်မာပြည်အတွက်ကောင်းတဲ့လက္ခဏာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့သယင်ကောင်းကင်ဆာကာကွယ်ဆေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကြောင့်ပြီးခဲ့တဲ့လတွေကရွှေ့ဆိုင်းခဲ့ရတဲ့ဒီသယင်ကောင်းကင်ဆာကာကွယ်ဆေးကိုအခုအပတ်စထိုးပေးရမှာအိမ်မှာနေဖို့အမိတ်မထုတ်ထားတဲ့နေရာတွေမှာထိုးနိုင်ပါပြီ။မြမအမျိုးသမီးတွေအတွက်အဖြစ်အများဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့ဒီသယင်ကောင်းကင်ဆာအတွက်ကာကွယ်ဆေးကဘလို့ထူးခြားအရေးပါပြီးဘယ်အရွယ်တွေမှာဘယ်မှာထိုးနိုင်ပါပြီလဲ။ဒီအကြောင်းကလေးထုခုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှပမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ကလေးတခုဆရာဝန်ကြီးပမောခဒေါက်တာစောဝေခင်ဗျာကျွန်တော်တို့ဒီသယင်ကောင်းကင်ဆာကာကွယ်ဆေး HPV ဗစင်ပေါ်ဆရာနော်ကိုဗစ်ကြောင့်အရင်ရွှေ့ဆိုင်းထားရကနေအခုပြန်ထိုးပေးမဲ့အစီအစဉ်လေးကိုနည်းနည်းအစရှင်းပြပေးပါလားဆရာ
ဒီ HPV လို့ခေါ်တော့ဗောနော် Human Papilloma Virus ကာကွယ်ဆေးပေါ့အဲ့တော့ဒီ virus ဟာသယင်ကောင်းကင်ဆာကိုဖြစ်တာများစေတော့ဒါကိုသယင်ကောင်းကင်ဆာကာကွယ်ဆေးလို့လည်းသုံးလို့ရရတော့ဗောနော်ကျွန်တော်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဒီသိန်းကောင်းကင်ဆာဖြစ်ပွားမှုများတဲ့နိုင်ငံတွေမှာဒီဆေးကကလေးတိုင်းပေါ့နော်အမျိုးသမီးတိုင်းကိုယ်နှစ်ရွယ်လောက်ကစပြီးတော့ပုံမှန်ထိုးပေးသင့်တယ်ဆိုပြီးတော့အကြံပြုထားပါတယ်အဲ့တော့ကျွန်တော်တို့ဒီအမျိုးသားအဆင့်ကာဝယ်ဆေးဆိုင်ရာကျန်းမာရေးကော်မတီတွေနဲ့လည်း2019တည်းကဒါကိုအမျိုးသားကာဝယ်ဆေးထိုးအစီအစဉ်မှာဒါပုံမှန်ဖြတ်သွင်းနေတယ်ဆိုပြီးတော့အကြံပြုခဲ့တယ်အစိုးရလည်းသဘောတူတယ်ဒါအောင်ကျွန်တော်တို့ဒီ division နဲ့ကာဘီလို့ခေါ်တော့ပေါ့ဒီကာဝယ်ဆေးဆိုင်ရာအခုအခွင့်အရေးပေါ့နော်အဲဒီကိုကျွန်တော်လျှောက်ထားခဲ့တယ်အဲတော့2020အတွင်းမှာကျွန်တော်တို့နိုင်ငံအနေနဲ့စတင်ပြီးတော့ဒီဆေးကိုထိုးခွင့်ရတယ်ပေါ့နော်အဲတော့ကျွန်တော်ငကူကစီစဉ်ထားတာတော့ 2020 August လလောက်ပါမှာသူတွေပထမတစ်လကိုကျောင်းမှာထုံးမယ်နောက်တစ်လကိုကျတော့ဒီကျောင်းမနေတဲ့ကလေးတွေဖြစ်တဲ့ရက်ွက်တွေမှာထုံးမယ်ပေါ့ဒါမဲ့ဒီကိုဗစ်ကြောင့်မလို့ကျွန်တော်နောက်ပိုင်းကျတော့ရွှေ့တာတော့ပေါ့နော် September မှာထုံးမယ်ပေါ့နောက်တစ်ခါအခုကျတော့လဲချက်ပြီးတော့လဲဟိုကိုဗစ်နဲ့ပတ်သက်လို့အခြေအနေကဒီနေမှုမရှိသေးဘူးပေါ့လေအဲ့တော့ဒီ October မှာတော့ကျွန်တော်ထိုးတော့မယ်ပေါ့နော်အဲ့တော့စထိုးတဲ့အခါမှာတော့ဘယ်မှာပဲထိုးလို့ရမလဲဆိုတော့ဒီ Stay at home ပေါ့နော်ဒီအိမ်မှာနေဖို့အော်ဒါမလောက်တာရင်းမြင့်နေရှိပါတယ်ခုနဆက်မမြင့်နေလို့ရှိအဲ့မြင့်နေတယ်မှာတော့သွားလို့လာလို့ရတယ်ကျွန်တော်တို့ရဲ့ဒီတာဝန်ကြီးထုတ်လုပ်ရနေတဲ့ပုံမှန်လည်းတက်နေတော့အဲ့ဒီနေရာတွေမှာစပြီးတော့ထိုးပေးမှာပါအဲ့တော့လေးနေနေနဲ့ဒီကိုနှစ်ပြည့်တဲ့အကြောင်းပေါ့နော်ကိုနှစ်နဲ့ဆယ်နှစ်ကြာပဲထိုးပေးမှာဆိုတော့သူတို့ရဲ့ဝင်းစီရင်လို့ဒီအကြောင်းဝင်တဲ့အပတ်ထောက်ခံချက်တို့ဒါမှမဟုတ်လည်းကျွန်တော်ကတို့ချက်ကဝယ်သေးစီမံချက်ဒီထိုးတော့အသက်ထောက်ထားရရှိတဲ့လူတွေကိုထိုးပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုစပြီးထိုးရရပြီပေါ့ဆရာနော
်ဟုတ်ကဲ့20ရက်နေ့ကစပြီးတော့ဒီနေ့လည်တနေ့ပေါ့နော်ထိုးပေးနိုင်တဲ့နေရာတွေပေါ့ခုနလိုကျွန်တော် stay at home လုပ်လိုက်ရင်တော့လဲသွားလာမှုဖြစ်ခဲ့တော့ကဝယ်သေးတွေထိုးလို့အဆင်ပြေမယ်အဲ့တော့အဲ့လိုမဟုတ်တဲ့ညနေတွေမှာဆိုသူတို့သွားထိုးလို့ရပါပြီဒါကတော့စုလိုက်အပြုံလိုက်တခါတည်းတည့်ရက်ပုံမှန်သတ်မှတ်ရက်တည့်ရက်မှာထိုးတဲ့ဟာမျိုးမဟုတ်ပါဘူးပုံမှန်ထိုးပေးနေတယ်အမျိုးသားကာဝယ်ဆေးတို့အစီအစဉ်မှာပုံမှန်ထည့်သွင်းပေးတာတော့လည်းဒီခုနှစ်ပြည့်တဲ့ကလေးတွေအနောက်နှစ်တွေနောက်နှစ်တွေမှာလည်းထိုးသွားမှာပေါ့နော်ဒီနှစ်ထိုးတဲ့ကလေးကနောက်တစ်နှစ်မှာတစ်ခါပြန်ထိုးရပါမယ်အနည်းဆုံးကွာဝေးရတော့6လပေါ့အများဆုံးကွာဝေးရ15လဒီကြားထဲမှာပြန်ထိုးရမယ်ဆိုတော့ကျွန်တော်တို့ရင်တော့ရည်ရထားတော့ဒီနှစ်ကျောင်းမှာထိုးရင်နောက်နှစ်ကျောင်းမှာဒီချိန်ပြန်ထိုးမယ်အခုတော့ကျောင်းတွေမဖွင့်တဲ့အတော့ရက်ွက်တဲ့မှာပဲထိုးရမှာပေါ့နော်ဆိုတော့ဒီကျောင်းနဲ့ကျမရေးသနာတွေမှာကျေလည်ကြမှာဤသနာဒီမှာထိုးလို့ရမယ်။တပွားဆရာမကြီးကနယ်ဒီလိုက်ထိုးတဲ့အချိန်မှာထိုးလို့ရမယ်။နောက်တစ်ခုကဒီဆေးရုံခြေဆိုင်ပေါ့နော်။ကျွန်တော်ကကတင်းတရားထက်ပမာဒီတော့မှရှိတဲ့ဆေးရုံမှာ98ရုံပေါ့နော်။အဲဒီမှာဆိုလို့ရှိရင်ကာဝယ်ဆေးထိုးဌာနတွေမှာထိုးလို့ရပါမယ်။အဲ့တော့ထိုးပေးမဲ့ကလေးတွေကတော့ September 1-6/2010ကနေပြီးတော့31-8/2017ပေါ့။ဒီကြားထဲမွေးတဲ့ကလေးတွေကိုထိုးပေးမှာဖြစ်ပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာဝယ်ဆေးကဘယ်လိုထူးခြားမှုရှိပြီးတော့ဒီအရေးပါမှုပဲရှိလဲဆရာ
။ဒီကာဝယ်ဆေးကဘာထူးခြားလဲဆိုတော့ခါတိုင်းဆိုကာဝယ်ဆေးတွေကမွေးခါစားနေတစ်နှစ်ခွဲအထိမှပြီးသွားတယ်ပေါ့နော်။အခုကတော့ဒီကျောင်းနေရွယ်ဖြစ်တဲ့ကိုနှစ်ဆယ်နှစ်မှာစထိုးမှာဖြစ်ပါလား။ကိုနှစ်ရွယ်မှာပေါ့နော်။အဲဒါကတော့ဒီလူမှာဖြစ်တတ်တဲ့ Papilloma virus လိမ်မိုင်းဆိုင်ရာဆက်ဆံမှုဖြစ်တဲ့အခါမှာကူးတယ်ပေါ့နော်။အဲ့တော့ဒီကူးစက်မှုကအဓိကဘာနဲ့ဆက်ဆက်လဲဆိုတော့ဆေးကောင်းကင်ဆာပေါ့နော်ဆေးရဲ့ကောင်းပိုင်းဖြစ်တဲ့ကင်ဆာပေါ့အဲ့ဒီကင်ဆာလည်းဘလောက်အရေးကြီးလဲဆိုမြန်မာနိုင်ငံမှာမျိုးသမီးမိတွေမှာဖြစ်တဲ့ကင်ဆာမှာအဖြစ်အများဆုံးကလည်းဒီဥစ္စာပဲဆေးပြောင်နှုံအများဆုံးကလည်းဒီဥစ္စာပေါ့နော်အဲ့ဒါကတော့ဒီအသက်35-40ကျော်တဲ့အရွယ်ချမပုံဖြစ်တာပါငယ်ငယ်လေးမှဖြစ်တာတော့လည်းမဟုတ်ဘူးပေါ့နော်အဲဒီလိုလည်းဒီသက်ကြီးတဲ့အရွယ်မှဖြစ်တယ်ပေါ့ဒါပေမဲ့အဲ့ဒီဖြစ်တဲ့ကင်ဆာသမားတွေရဲ့70ရာရီလုံး75ရာရီလုံးကဒီယောဂဘူးကူးဆက်ကံလို့ဖြစ်တာအဲ့တော့ဒီယောဂဘူးကူးဆက်တာကိုကာဝယ်တဲ့ကာဝယ်သူကိုဆိုပေးခြင်းအဖြစ်နောက်ပိုင်းမှာဒီသိငောင်းကင်ဆာဖြစ်တဲ့နှုန်းကိုအများကြီးကျသွားစီမယ်လို့မျှော်လင့်နေအဲ့ဒါကြောင့်ဒီကာဝယ်သူကိုထိုးပေးတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟာကပထမဆုံးအခြေအနေနဲ့ဒီအမျိုးသားကာကွယ်ရေးအစီအစဉ်မှာထည့်လိုက်တဲ့သဘောပေါ်ဆရာနော
်ဟုတ်ဟုတ်ပါတယ
်အရင်ကတော့ဒီအပြင်မှာ
အရင်ကတော့ဒီအပြင်မှာတော့ရနေတာကြာပြီ6နှစ်လောက်ကဆရာရယ်ဒါပေမဲ့ဒီဈေးကတော်တော်ကိုဈေးကြီးပါတယ်နော်6000ကနေ3000တောက်ထိရှိတယ်အခုကကျွန်တော်တို့ကခမဲ့ထိုးပေးမှာပါဒါပေမဲ့ဒီကျွန်တော်တို့ရတာလေဒီတစ်နှစ်တစ်နှစ်စာပေါ့နော်တစ်နှစ်မှာဘလူးရေဘလောက်နဲ့လဲဆိုတော့တိုင်း4000ခွဲပေါ့နော်4000 6000ပါဝန်းကျင်လောက်နေတယ်ပြပြပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကခိုးနေရွယ်ကလေးတွေပဲစထုတ်ပေးပါ
ဟုတ်ကဲ့နောက်တစ်ခုကဒီဘေးထွက်ဆိုကြရှိလားဆရာဒီကာကွယ်ဆေးမှာလေဘာလို့လဲဆိုတော့တချို့မိဘတွေကကာကွယ်ဆေးဆိုရင်စွန့်ရင်တကြတယ်လေ
ဒီကာကွယ်ဆေးကတော့ဟို excellent safety profile ပေါ့နော်ဆိုတော့ဒါမှဒီကာကွယ်ဆေးကိုအမြဲတမ်းစောင့်ကြည့်နေတဲ့အကြံပေးအဖွဲ့ရှိပါတယ်ကမ္ဘာအကြံပေးအဖွဲ့ပေါ့အဲ့ဒီကမ္ဘာအကြံပေးအဖွဲ့ကဆိုထားတဲ့ဟာတော့လုံးဝဒါမှကြီးကျယ်တဲ့ side effect ရှိကုန်မရှိသေးပါဘူးအဲ့ဒီထိုးတဲ့နေရာမှာနည်းနည်းနာတာနေတာဆိုရင်ပေါ့နော်အနေငယ်ဖြားနိုင်တာတွေလည်းရှိပါတယ်။အင်မတန်ကိုလုံလုံစစ်ချတဲ့ကာကွယ်ဆေးဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုကိုဗစ်ကာလဖြစ်တဲ့အတွက်ကာကွယ်ရေးအရာဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကာကွယ်ရေးကတော့ကိုဗစ်ကာလမှာဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဘဝကျမကြီးခွင့်ရလဲဒီညွှန်ကြားချက်ပေါ့နော်။ရှိပြီးသားပါ guidance ။ကျွန်တော်ကဒီကာကွယ်ဆေးတွေက ရလို့မရတော့ပေါ့နော်ဆိုလိုတာမရှိမဖြစ်ဝန်ဆောင်မှုတွေဖြစ်တယ်။ဒါကြောင့်ဒီဝန်ဆောင်မှုတွေကဆက်လုပ်နေပါတယ်။လုပ်တဲ့အခါမှာတော့ဒီကိုဗစ်နဲ့ပတ်သက်တဲ့အမှန်မတ်စတာမယ်လက်ဆေးမယ်ညနေခုံးကာလုပ်မယ်လုပ်တဲ့ဒီလူတွေကိုခွဲချိတ်မယ်တယောက်နဲ့တယောက်ခြောက်ပေးခွာမယ်ပေါ့။အဲ့ညွန်ကြားချက်တွေအရထိုးပေးမယ်ကျန်းမာရေးဝန်ထမ်းတွေကိုလည်းသင်ကြားပေးထားပြီးသားပစ္စည်းပစ္စယတွေပေးထားပြီးသားဖြစ်ပါတယ်။အဲ့လိုပဲဒီထိုးမဲ့ကလေးတွေအနေနဲ့လည်းချက်ခွဲပြီးတော့အချိန်ခွဲပြီးတော့ပေါ့နော်ဆိုလိုတာချိန်ပြီးတော့ဒီသာထိုးဖို့စီစဉ်မှာဖြစ်ပါတယ်။နောက်ကုညီကတော့ပို့ဆောင်ပေးတဲ့စေနာဝန်ထမ်းတွေကိုလည်းစေနာနေပါတယ်ပေးထားပါတ
ယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်ပထမ3လအတွင်းကလေးငယ်တရားကျော်တည်တည်ဒဏ်ရာရရှိခဲ့ပါတယ်။ရှန်တိုင်းသမ်းဒီမိုကရေစီအဖွဲ့ချုပ်ရဲ့စီယုံရေးစင်းတဲ့ကားတစ်စင်းရွှေလီမြစ်ထဲကိုထိုးကြလို့တိုက်စုံမှုတွေရှိခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြို့နယ်ကိုကူနဲ့ကြောက်ဖြူနယ်စစ်တွေမြို့နယ်ကကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပခွင့်မရရှိတဲ့အပေါ်ရခိုင်နိုင်ငံရေးပါတီတွေရဲ့အမြင်တွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်ပထမ3လအတွင်းကလေးငယ်တရားကျော်တည်ကြည်တရားရခဲ့တာဟာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ထက်ဝက်ကျော်ရှိနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတရင်ထုတ်ပြန်လိုက်ပါတယ်လူအခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့အစိုးရတက်တဲ့ရခိုင်လက်နက်ကင်အဖွဲ့ရူစီရဲတင်းမာနေတဲ့ရခိုင်ပြည်နယ်မှာကလေးတငယ်တည်ဆုံးမှုအများဆုံးဖြစ်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသေးတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကလည်းမြောက်ဦးမြို့ပေါ်ကိုလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးတဦးတည်ဆုံးခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့တပတ်အတွင်းမှာပဲအရက်သား3ဦးတည်ဆုံးပြီး9ဦးဒဏ်ရာရရှိခဲ့ကြောင်းလည်းဖော်ပြထားပါတယ
်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်စီယုံရေးစင်းနဲ့ဆန်တိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ်ရဲ့မူဆယ်မြို့ကစီယုံရေးမဲဆွယ်ကားတစ်စီးရွှေလီမြစ်ထဲထိုးကျလို့အမျိုးသမီး3ဦးသေဆုံးပြီးတော့အသက်9နှစ်အရွယ်ကလေးသူပျောက်ဆုံးခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့ရွှေလီမြစ်ထဲပျောက်ဆုံးနေတဲ့ကလေးအလောင်းခဏိထိပြန်မတွေ့သေးပါဘူး။မူဆယ်မြို့ကနေရွှေလီမြစ်ဖက်ကမ်းမှာရှိတဲ့မန်ဂျိုးအုပ်စု19ရွာကိုသွားနောင်ဟန်ကုတုဆိတ်အစင်းမှာလူခုနှစ်ဦးစီးလာတဲ့ကအခုလူဖြစ်ပွားခဲ့တာပါ။ဘာတီအောင်နိုင်ရေးအတွက်စီယူရေးစင်းတဲ့ကာလမှာအခုလူဖြစ်သွားတဲ့ပေါ်ရှမ်းပြည်နယ်အတွင်းမြို့နယ်တိုင်းက SNLD ပါတီဝင်တွေဟာအောက်တိုဘာလ18ရက်နေ့ညနဲ့စကိုရင်လေးမနက်ပိုင်းမှာတပြိုင်နက်စုဆောင်ပွဲလျက်ပြုလုပ်ခဲ့ကြပါတယ်။
ချင်းပြည်နယ်တောင်ပိုင်းမင်းတပ်ခရိုင်အတွင်းရှိရွှေအောင်သာခြေရွာကမဲဆန္ဒရှင်လူဦးရေစရင်အချက်အလက်တွေမကွေးတိုင်းဒေသကြီးဂန့်ကော်ခရိုင်ထီလီမြို့နယ်အခြေခံမဲဆန္ဒရှင်စရင်တို့လွဲပြောင်းထက်တွေးမှုကိုလက်မခံနိုင်ဘူးလို့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကပြောဆိုလိုက်ပါတယ်ရွှေအောင်သာခြေရွာဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲအထိချင်းပြည်နယ်မင်းတပ်မြို့နယ်လှေချမ်းအုပ်စုမဲဆန္ဒရှင်စရင်မှာထည့်သွင်းမဲပေးခဲ့ကြဒါပေမဲ့ NLD အစိုးရတက်တမ်းမှာတော့အခုလိုဆောင်ရွက်တာဟာချင်းလူမျိုးအတွက်ဆုံးရှုံးနစ်နာမှုကြီးဖြစ်တာကြောင့်ရွေးကောက်ပွဲကော်မရှင်နဲ့အာဏာပိုင်တွေကမူလအတိုင်းပြန်လဲဆောင်ရွက်ပေးဖို့အောက်တိုဘာလ19ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ CNLD ပါတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အတွင်းရင်းမှူးဦးလင်းကျော်ကတော့ဒီတဲ့ဥက္ကဋ္ဌရဲ့အမိပေါက်နယ်မြေဒေတာအခြေအနေပေါ်မူတည်ပြီးမဲစည်းရင်ကိုကောက်ယူရတာဖြစ်ပြီးရွှေအောင်သာခြေရွာဟာမကွေးတိုင်းဘက်မှအမိပေါက်တဲ့အတွက်အဲ့ဒီဘက်ကိုလွဲပြောင်းပေးရတာလို့ပြောပါရယ်မကွေးတိုင်းဒေတာကြီးနဲ့ချင်းပြည်နယ်နယ်စပ်လမ်းကြောင်းမှာတည်ရှိတဲ့ရွှေအောင်သာခြေရွာဟာအိမ်ထောင်စု30ကျော်လူဦးရေစုစုပေါင်း100ကျော်ခန့်ရှိပြီးလာမယ့်2020ရွေးကောက်ပွဲမှာ
စာနာမဲပေးပိုင်ခွင့်ရှိသူ60ခန့်ရှိနေပါတယ်
ပြည်သူစစ်လို့အမိခံပြီးတော့လက်နဲ့ကင်ဆောင်ပြီးပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးဒေသန္တရအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးကိုချင်းချောင်းနေတဲ့လူပုဂ္ဂိုလ်အသင်းဖွဲ့တွေကိုတပ်ဆိုင်ရာကနေအ мян ဆုံးကင်တွယ်ဖြည့်ရှင်းပေးဖို့ကိုမွန်ပြည်နယ်ပါတီကနေအောက်တိုဘာလ16ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်မွန်ပြည်နယ်ရေးမြို့နယ်စုံနေသာကြေးရွာနေခန့်တင်းသရမ်းမှာခြေဆိုင်တဲ့မွန်ပြည်သူစစ်ဖွဲ့ခေါင်းဆောင်နိုင်ရစာစုစုကအောက်တိုဘာလ15ရက်နေ့ညပိုင်းမှာ M16 တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ခွင့်ပြန်လာတဲ့မွန်ပြည်နယ်ပါတီဗဟုသုတေသနဌာနဒုတိယတာဝန်ခံနိုင်စော်လက်ခေါ်နိုင်ကေမရော့တည်ဆုံသွားတဲ့ဖြစ်စဉ်ကိုအကြောင်းပြုပြီးမွန်ပြည်နယ်ပါတီကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါဒီဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်နယ်ပါတီထဝယ်ခရံတွင်းမှုနိုင်ကေအေးကတရားလိုပြုလုပ်ပြီးရေးမြို့မှရဲစခန်းကိုတန်ကြားတဲ့အတွက်ရဲစတပ်ကြီးပုံမှန်3ရက်နှစ်အမှုကြီးအမှတ်စဉ်26မြင်းဆောင်2020နဲ့မှုဖွဲ့ပြီးအခင်ပြေးပွားပြီးနောက်တနေ့မှာပဲနိုင်ရစာကိုဖမ်းဆီးထားခဲ့ပါတယ
် KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေဖားပွန်ခရိုင်အတွင်းက KNLA တပ်စခန်းတွေအပေါ်မှာအတိမပေးဘဲအခုလ18ရက်နေ့ကတပ်မတော်ရဟတ်ရင်တစည်းပြန်တန်းနေတဲ့အတွက်လုံခြုံရေးယူနေတဲ့ KNLA တပ်ဖွဲ့တွေကထိန်းချုပ်ပြစ်ခတ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်တပ်မတော်ဘက်ကရဟတ်ရင်နဲ့စုံစမ်းထောက်လန်းတဲ့ပုံစံမျိုးလှုပ်ဆောင်တဲ့အတွက်ပြစ်ခတ်ရတာဖြစ်ကြောင်း KNU တပ်မဟာ9ခရိုင်အတွင်းရင်းမူပဒိုစောရော်ဘင်မူးကပြောပါတယ်ဒါအပြင်ရဟတ်ရင်နဲ့လာချင်းဟာ၎င်းဒေသအတွင်းမှာရှိတဲ့တပ်မတော်ရှေ့တန်းတပ်စခန်းဖြတ်တဲ့တီထာစောထာတီမူထာတပ်စခန်းတွေမှာမဲပုံးလာရောက်ပို့ဆောင်ခြင်းဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုပေမဲ့လည်းအကြောင်းမကြားပဲလာတဲ့အတွက်မိမိကိုယ်ကိုကာကွယ်တဲ့အနေနဲ့ပြစ်ခတ်ရမှာဖြစ်ကြောင်းကရင်လွတ်မြောက်ရေးတပ်မတော် KNLA ဌာနချုပ်ကလည်းပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းရခိုင်ပြည်နယ်ရသိတောင်ဘူးတီတောင်ကြောက်တော်မင်းပြအပါဝင်မြို့နယ်ကိုကုနဲ့ကြောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တဲကကြေးရအုပ်စုတချို့မှာရွေးကောက်ပွဲလုံးဝကျင်းပမှာမဟုတ်ဘူးလို့ထုတ်ပြန်လိုက်ပါတယ်ဒီအပေါ်ရခိုင်နိုင်ငံရေးပါတီတွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာရွေးကောက်ပွဲမကျင်းပဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အပေါ်မှာရခိုင်အမျိုးသားပါတီကမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ကော်မရှင်ဌာနရဲ့တိကျဦးဌာနရဲ့ဆိုတာကတပ်မတော်ကော်မရှင်ရဲ့လက်အောက်မှာရှိတဲ့ဦးဌာနရဲ့ဖြစ်ပါတယ်။ဒါကြောင့်ဒါတပ်မတော်ကော်မရှင်ရဲ့အလို့တမ်းတဲ့ဒီမြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ရှိနေတာလူချင်းအရှိန်မကောင်းဘူးဆိုတဲ့သဘောမျိုးဟိုတူရရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တယ်
ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျန်းပါတဲ့ဇယံမှာရခိုင်ပြည်မြောက်ပိုက်ကမြို့နယ်ကိုခုကြောက်ဖြူမြို့နယ်ကကြည်ရွာအုပ်စု94အုပ်စုအမ်းမြို့နယ်မှာကြည်ရွာအုပ်စု30အုပ်စုစိုက်တွေမြို့နယ်ကညိုရွှေအုပ်စုဂန်းကောက်ကျွန်းဝါဘူကျွန်းနဲ့မြိုင်းနာကြည်ရွာအုပ်စုတို့ဖြစ်ပြီးတောက်ကောက်မြို့နယ်ကကြည်ရွာအုပ်စုပေါ်60အုပ်စုတို့ဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စိုက်မှန်တဲ့ပြည်သူကိုယ်စားလှယ်မရှိတဲ့အတွက်ရွေးကောက်ပွဲအပြီးလူအခွန်ရဲ့ရှုဖောက်မှုတွေကိုရခိုင်ပြည်သူတွေပိုပြီးခံရနိုင်တယ်လို့လည်းသူကဆက်ပြောပါတယ
်ကိုယ်ကဒီအားနဲ့ကိုယ်တည်းရှိသူဖြစ်သွားလိမ့်မယ်။အဲအင်ဂျင်နာရာဇဝင်တွေဖြစ်လာမယ်။အဲနောက်ဒီကိုယ်ရှိတဲ့ဦးတွေဖြစ်လာမယ်။မတော်မတရားမှုတွေပေါ့။တောင်းဆိုဆွေးရဇုံတွေဖြစ်လာနိုင်တဲ့အခြေအနေကိုတက်တာရမှာပြင်ပြဖို့တိတ္တပူတွေမရှိတဲ့အခါမှာအသာပူပြီးတော့လဲရဲရဲရဲနဲ့ချုပ်နေရမယ
်။ရွေးကောက်ပွဲမကျန်းပါတဲ့ဒေသတွေကပြည်သူတွေအတွက်စိုက်ရဲရောနိုင်ငံရဲအရပါဆုံးရှုံးသွားနိုင်တယ်လို့ရခိုင်ပြည်တောက်သူလေသမားများအစည်းအရုံးကခေါင်းဆောင်တို့ဖြစ်သူကိုကျော်စင်ကအခုလိုပြောပါတယ်
။ပါဆုံးမရှိတဲ့အိမ်တွေဒေသတခုလုံးဟာစီရင်ဆိုရင်းတွေအောက်မှာတော့သူတို့ကသင်္ကန်းပြည်နယ်တဲ့အနေအထားပေါ့အဲ့ဒီဆုံးရေးကိုသူတို့ရတော့နေတယ်ရတဲ့အတွက်ကြောင့်ကျွန်တော်ဒေသခံတွေကတော့ဘာမှကြွက်လာလို့ဆိုလို့ရမှာမဟုတ်တော့ဘူးသူတို့ကဒီအိမ်နဲ့ဆက်စပ်နေတဲ့အနေအထားအောက်မှာသူတို့အလုပ်လင်းဆိုင်ရလိမ့်မယ်ပေါ့နိုင်ငံရေးဆိုရင်လည်းကျွန်တော်တို့ဒီကျွန်တော်တို့လွတ်တော်ရဲ့အခန့်အန္တရာယ်ကမျက်မြင်တွေ့လိမ့်မယ
်ရခိုင်ပြည်နယ်ကတိုက်ပွဲလုံးဝဖြစ်ပေါ်ခွင့်မရှိတဲ့ပေါတော့နဲ့မြေပုံမြို့နယ်တွေမှာရွေးကောက်ပွဲမကျန်းပါပေမဲ့တိုက်ပွဲပေါ်အချိန်60ကျော်ဖြစ်ပေါ်ခဲ့တဲ့ဘလောက်ဝမြို့နယ်မှာရွေးကောက်ပွဲကျင်းပဖို့ဆုံးဖြတ်တဲ့ကော်မရှင်ကိုအများကမေးခွန်းထုတ်နေကြပြီး NLD အစိုးရအနေနဲ့သူတို့နိုင်ဖို့မသေးချာတဲ့နေရာတွေကိုဖျက်သိမ်းတာဖြစ်တယ်လို့ဝေဖန်နေကြသလိုအမျိုးသားရန်ကြစေရေးနဲ့ငင်းချမ်းရေးကိုဥတည်ပြီးကော်မရှင်အနေနဲ့ပြန်လည်စိမ့်စားပေးဖို့နိုင်ငံရေးပါတီတချို့ကလည်းကော်မရှင်ထံကိုတံပြတောက်ဆိုထားကြပါတယ
်ဆက်ပြီးတော့တိုင်းသားဒေသတချို့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲကျင်းပခွင့်မပြုတဲ့အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်
။နေမြေအေဂျင့်တည်ငြိမ်မှုရှိပြီး
NLD ပါတီနိုင်ခြင်းမရှိတဲ့တိုင်းရနာမဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲကျင်းပခွင့်မပြုတာဟာတိုင်းရနာတွေကိုလွတ်တော်ပြန်ပလက်နက်ကင်တော်လှန်ရေးလမ်းစဉ်ကိုဆက်ပြီးဆင်နွှဲဖို့အတွက်သွန်အားပေးသလိုဖြစ်နေတယ်လို့လည်းမော်ညညွတ်ရေးပါတီတွဲဖက်အတွင်းရေးမှူးတဲ့နိုင်လျေသမကပြောပါတယ
်တိုင်းနာကြည်တွေကိုလွတ်တော်ပြန်ပလမ်းကြောင်းကိုရွေးချယ်ဖို့ပုံစံတုံ့ပြန်လိုက်လို့ဖြစ်နေတယ်ဒီစီရကကြောင့်ဒီလိုပြီးရွေးကောက်ပွဲကော်မရှင်ရဲ့အတွမတ်မှတ်စီးပြီးပုံမှန်ကျွန်တော်တို့ကအများကြီးတနင်္ဂနွေနေ့အနေထားရှိပါတယ်
ဒါပေမဲ့နည်းမြေလုံးကြုံမှုမရှိပေမဲ့လည်း NLD အနိုင်ရနိုင်ခြေရှိတဲ့ချင်းပြည်နယ်ပလဲဝမြို့နယ်လိုနေရာမျိုးတွေမှာရွေးကောက်ပွဲကျင်းပခွင့်ပြုပြီးရခိုင်ပြည်နယ်နေရာတော်တော်များများမဲပေးခွင့်ဆုံးရှုံးခဲ့မယ်ဆိုရင်လက်ရှိတော်လှန်တိုက်ခတ်နေတဲ့အနေအထားဟာပိုပြီးကျေပြလာမှာကိုစိုးရိမ်မိတယ်လို့ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်
အိုးမဲပေးပိုင်ခွင့်ဆုံးရှုံးရတယ်ရခိုင်ဆိုလို့ရှိရင်နည်းနည်းပါးပါးပဲမဲပေးရတော့အကြာပါလို့ရှိရင်ပုံလို့တော့မှအချိန်ကြီးသိုးတဲ့သဘောမျိုးဖြစ်အောင်ဖြစ်သွားတယ်ပေါ့လက်ရှိတိုက်နေခိုင်းနေတော်လန်နေတဲ့အနေထားကပုံတော့ကျေမြတ်များကျေပြတ်လာမလားဆိုတော့သိုးရင်ချက်တွေတော့ရှိတယ်ပေါ့ဗျာ
လက်ရှိရွေးကောက်ပွဲကျင်းပခွင့်မရှိတဲ့နေရာတွေမှာဘေးကင်းလုံခြုံလို့အနေရမရှိဖို့ကြောင့်အစိုးရကနေတဘောတာမှတ်ချက်ချင်းချင်းနင်းနင်းတိလာတဲ့အခါမှာရွေးကောက်ပွဲကျင်းပခြင်းနဲ့ကျင်းပပေးမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးမြင့်နိုင်ကအော်တိုဘာလ20ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးကောက်ပွဲလုံးဝကျင်းပခွင့်မပြုတဲ့မြို့နယ်15မြို့နယ်နဲ့ကချင်၊ကရင်၊ဝန်ပြည်နယ်နဲ့ပဲခူးတိုင်းကကြေးရွာအုပ်စုတွေအပါအဝင်ကြေးရွာအုပ်စု900ကျော်တို့မှာမဲပေးခွင့်ဆုံးရှုံးသွားရတဲ့တိုင်းရနာဥယျာဉ်73သိန်းကျော်ရှိနေပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်ပထမ3လအတွင်းကလေးငယ်100ကျော်တည်ကြည်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့စီယုံရေးဆင်းတဲ့ကားတစီရွှေလင်းမြစ်ထဲထိုးကျလို့အမျိုးသမီး3ဦးတေဆုံးပြီးကလေးတဦးပျောက်ဆုံးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတရွေးကောက်ပွဲဝင်တဲ့သမ္မတလောင်းတွေရဲ့နောက်ဆုံးကြိမ်စကားဆစ်တူပွဲကိုမကြာခင်မှာစတင်တော့မှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပမှာဖြစ်ပြီးရွေးကောက်ပွဲမတိုင်ခင်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်တို့နောက်ဆုံးစကားဆစ်တူကြမှာဖြစ်ပါတယ်။သမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့နှုတ်ကအကြောင်းအရာ6မျိုးအတွက်အစီအစဉ်မှုဖြစ်သူ NBC သတင်းဌာနကခရစ်စတန်ဝဲလ်ကာရဲ့မေးမြန်းချက်တွေကိုဖြေကြားမှာဖြစ်ပြီးဆွေးနွေးမယ့်အကြောင်းအရာ6ခုကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအမေရိကန်မိသားစုတွေအရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေအပြင်ရာသီဥတုပြောင်းလဲမှုနိုင်ငံလုံခြုံရေးနဲ့ခေါင်းဆောင်မှုအပိုင်းတွေဖြစ်ပါတယ်။လက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အမည်စင်းတင်သွင်းထားတဲ့အေမီကော်နီဘာရက်ကို Republican တွေချီးဆိုတဲ့အထက်လွှတ်တော်တရားရေးကော်မတီကချက်သပရင်းနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပြီးဒါကိုအထက်လွှတ်တော်တရားလုံးနေနဲ့ဆက်ပြီးဆုံးဖြတ်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေခြင်းမျိုးမှာလှုပ်ဆောင်တာကိုဒီမိုကရက်တစ်ပါတီကအကန့်ကွယ်ကြောင်းအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမော်ကထပ်လောင်းပြောကြားခဲ့ပြီးဒီရာထူးတဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲပြီးအနိုင်ရတဲ့သမ္မတကပဲရွေးချယ်တင်တယ်လို့ပြောပါတယ်။ရိုဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရန်ပုံငွေဖြည့်ဆည်းပေးနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်း600နီးပါးလှူဒန်းမယ်လို့နိုင်ငံတကာအထူးရှင်နိုင်ငံတွေကကတိပြုခဲ့ကြပါတယ်။ဒါကြောင့်ရိုဂျာဒုက္ခသည်တွေကိုအကူအညီပေးရေးငွေကြေးလိုအပ်ချက်ကွပ်ဟောက်မှုကိုဖြည့်ဆည်းပေးလိုက်နိုင်ပြီဖြစ်ပါတယ်။ American Britain နဲ့
EU ဥရောပသမဂ္ဂတို့က UNHCR နဲ့ပူးပေါင်းပြီး2020အတွက်ရထားတဲ့ဒေါ်လာ1ဘီလျံပြည့်မီရေးအတွက်အလှူရှင်အစည်းအဝေးကိုဇက်တဘရီနေမှာကျင်းပခဲ့တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ထာနာချုပ်တန်ဟူဂျီဖီလ်ဒေးဗစ်ဆန်နဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပါတယ်။ဒေသရင်းဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကခေါင်းဆောင်တွေနဲ့ဒီသတင်းမှတ်ထည်တော်ရောက်တွေ့ဆုံဆွေးနွေးပြီးမှအခုလိုအမေရိကန်တန်ဟူဂျီနဲ့တွေ့ဆုံခဲ့တာပါ။တော့ကြနေမနေ့ကင်းသတင်းတွေကတော့တလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောက်တာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ဗျာပါ
This program has come to you from the Voice of America, Washington.